ထိုင်းမြန်မာနယ်စပ်တပ်ပြည်နယ်ကအုံပြန်ဒုက္ခသည်စခန်းမှာကိုဗစ်ကူးစက်သူဒီလအတွင်း190နီးပါးထိရှိလာပြီးဒုက္ခသည်တွေမိသားစုလိုက်ကူးစက်မှုတွေဖြစ်နေတာပါကိုဗစ်ဒုတိယလိုင်းမှာတော့အနည်းငယ်သာကူးစက်ခဲ့ပေမဲ့ဒီလအတွင်းမှာတော့ဒုက္ခသည်တွေကြားဇက်တိုက်ကူးစက်မှုတွေဖြစ်လာတယ်ဆိုပြီးအုံပြန်ဒုက္ခသည်စခန်းကဒုက္ခသည်တဦးကပြောပြပါတယ
်25ရင်းနေကြတော့15ယောက်ထပ်တွေ့26ရင်းနေကြတော့1ယောက်တွေ့တယ်28ရင်းနေကြတော့20တွေ့တယ်27ရင်းနေကြတော့21ယောက်ထပ်တွေ့တယ်။နောက်ထပ်နောက်တော့2ယောက်ကအခုမှထပ်တွေ့တယ်။အားလုံးပေါင်း186ယောက
်။ဒုက္ခသည်တွေရင်ဆိုင်နေရတာကတော့ကိုဗစ်ကပ်ဘေးကာလမှာစခန်းပြင်ပကိုထွက်လို့မရတဲ့အတွက်ဝင်ငွေအနည်းငယ်ရဖို့အတွက်အနီးအနားကစိုက်ခင်းတွေကိုသွားပြီးအလုပ်လုပ်ခွင့်တွေမရကြပါဘူး။အခုလိုမျိုးဇက်တိုက်ကူးစက်မှုတွေဖြစ်နေရင်လည်းအပြင်ထွက်ခွင့်တွေရဖို့ကလည်းမတည်ကြတော့တာကြောင့်စားဝတ်နေရေးအတွက်ပို့ပြီးတော့စိုးရိမ်လာကြပါတယ်။
ဆိုရင်ကြရတယ်အဓိကအဖြစ်အပြင်ထွက်လို့လို့မရတာဖြစ်တဲ့အတွက်ကြောင့်စားရမရှိဘူးစားရမရှိဘူး TVC ကပေးတဲ့ရိတ်ခါရိတ်ခါထုတ်ပြီးတော့ဘလို့မှမလောက်ကြဘူးလူကြီးတယောက်ကို283ပတ်ကလေးက150နဲ့တပတ်၄ယောက်ရှိတဲ့အိမ်ဆိုလို့ရှိရင်100လောက်ရတယ်100လောက်ရတယ်အဲ့100လောက်ရတဲ့ဟာကိုအဲ့ဒီသူတို့ TVC ကနေပြီးတော့ဖွင့်ထားတဲ့ဆိုင်မှာသွားဝယ်ရတယ်ဒီကတ်ထုတ်ဖို့အတွက်ကတ်ပေးထားပြီးသားအဲ့ဒီကတ်ကအဲ့ဒီကတ်ထဲမှာပတ်စံထည့်ထားတယ်အဲ့ဒီဆရာနေပြီးတော့မရှိရရဆိုရှင်ရှိရတဲ့တန်ဖိုးက10ရက်လောက်စားလိုက်လို့ရှင်ကုန်ပြီလူတွေမှာကဒုက္ခတွေဒီမှာကတော်တော်များများကဒုက္ခတုခရောက်တဲ့ပူရောက်နေ
ဒုက္ခသည်တွေရင်ဆိုင်နေရတာကတော့ကိုဗစ်ကပ်ဘေးကာလမှာစခန်းပြင်ပကိုထွက်လို့မရတဲ့အတွက်ဝင်ငွေအနည်းငယ်ရဖို့အတွက်အနီးအနားကစိုက်ခင်းတွေကိုသွားပြီးအလုပ်လုပ်ခွင့်တွေမရကြပါဘူးအခုလိုမျိုးဇက်ကြက်ကူးစက်မှုတွေဖြစ်နေရင်လည်းအပြင်ထွက်ခွင့်တွေရဖို့ကလည်းမတည်ကြတော့တာကြောင့်စားဝတ်နေရေးအတွက်ပို့ပြီးတော့စိုးရိမ်လာကြပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီအပြောင်းလဲဖြစ်ပြီဆိုပြီးအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေက2015ခုနှစ်လောက်ကစပြီးနေဆက်တွေကဒုက္ခသည်တွေကိုပေးနေတဲ့အကူအညီတွေကိုလည်းရှော့ချပစ်လိုက်တယ်လို့ UNHCR နဲ့ထိုင်းအစိုးရကလည်းဒုက္ခသည်တွေကိုမိမိဆန္ဒလျောက်နေရာပြန်နိုင်တယ်ဆိုပြီးနေရာပြန်ခွင့်ပေးခဲ့ပါတယ်ဒုက္ခသည်ရာဂဏန်းလောက်ကတော့နေရာပြန်သွားကြပါတယ်ဒါပေမဲ့ဒုက္ခသည်အများစုကြီးကတော့မြန်မာအစိုးရအဆက်ဆက်ဟာသူတို့ရဲ့နေထိုင်ရည်ရည်ကိုကာလတစ်ခုထိတာဝန်မယူပေးနိုင်တဲ့အတွက်နေရာပြန်ရေးဟာမမျှော်မှန်းနိုင်ပဲဖြစ်ရတယ်လို့ဆိုပါတယ်အခုဆိုရင်အုံပြန်ဒုက္ခသည်စခန်းထဲမှာရှိနေတဲ့ဒုက္ခသည်တွေဟာအနည်းဆုံး14နှစ်ကနေအများဆုံး25နှစ်လောက်ထိတတိယနိုင်ငံတွေကိုထွက်ခွာပြန်မရပဲနေထိုင်နေကြရတာပါမြန်မာနိုင်ငံမှာလွန်ခဲ့တဲ့အနှစ်30ကျော်ကလေးကပြည်တွင်းစစ်နဲ့နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်ထပ်ပြေးတိတ်ဆောင်လာကြသူတွေဟာထက်မြင့်မှနေဆက်မှရှိတဲ့ဒုက္ခသည်စခန်းကိုယ်ကူမှာခိုလုံနေထိုင်နေကြရပါတယ်တပ်ပြည်နယ်တွေကအုံပြန်ဒုက္ခသည်စခန်းမှာတော့လူဦးရေ8000ကျော်လောက်ရှိပါတယ်ရှင်